အမေရိကန်ဒေါ်လာဘီလီယံနဲ့ချီပြီးတော့လက်ပတ်နေတဲ့ထိုင်းရေရွက်လုပ်ငန်းအတွက်ပေးထားတဲ့ကုန်သွယ်ရေးဆိုင်ရာအထူးအခွင့်အရေးတွေကိုအမေရိကန်ကဆိုင်းငံ့လိုက်ပါတယ်။ထိုင်းနိုင်ငံရဲ့ရေနဲ့ရေထွက်လုပ်ငန်းမှာရေလုတ်သားတွေရဲ့ရပိုင်ခွင့်ကိုတိုးတက်အောင်ကြိုးစားဖို့ပြက်ကွက်တာကြောင့်အခုလိုဆိုင်းငံ့လိုက်တာဆိုပေမဲ့ဒီရေလုပ်ငန်းမှာလှုပ်လှုပ်နေကြတဲ့တန်းနဲ့ချီတဲ့မြန်မာရွှေ့ပြောင်းအလုပ်သမားတွေအတွက်ဘလို့အခြေအနေမျိုးနဲ့ရင်ဆိုင်ရနိုင်မလဲဆိုတဲ့အကြောင်းကိုတော့ထိုင်းအခြေစိုက် VOA သတင်းတောက်မအေးအေးမှာကစုံစမ်းတင်ပြထားပါတယ်ရှင်။
ထိုင်းနိုင်ငံကပင်လယ်ဇာနဲ့ရေထွက်ကုန်တင်ပို့မှုလုပ်ငန်းတွေမှာအလုပ်သမားရပိုင်ခွင့်ဆိုင်ရာပြဿနာကကာလတာရှည်ရှိနေစေဖြစ်တဲ့အတွက်ထိုင်းပင်လယ်ဇာလုပ်ငန်းအားလုံးအတွက်ပေးထားတဲ့ကုန်သွယ်ရေးဆိုင်ရာအထူးအခွင့်အရေးတွေလက်လွတ်ဆုံးရှုံးရဖို့ရှိတယ်ဆိုပြီးအမေရိကန်နိုင်ငံကပြောဆိုပြီးတဲ့နောက်ပိုင်းလာမယ့်2020ခုနှစ်အတွင်းမှာမြန်မာရွှေ့ပြောင်းလုပ်သမားတွေအလုပ်လက်မဲ့အခြေအနေကိုဆက်ရောက်နိုင်ပွဲရှိတယ်ဆိုပြီးမြန်မာရွှေ့ပြောင်းလုပ်သမားရေးလှုပ်ဆောင်နေတဲ့ AAC မဟာမိတ်အဖွဲ့ရဲ့ဒါရိုက်တာဦးခိုင်ကြီးကပြောပြပါတယ်
အဲ့တော့ရေလုံသားပင်လယ်မှာလုပ်နေတဲ့အလုပ်သမား5000ဆိုရင်ဆိုတော့အဲ့ဒီဟာကိုခုပြီးတော့လုပ်နေရတာပေါ့ကဲမအေးကန်းတို့အဲနောက်တော့ဒီဟိုပန်ရှင်းလုပ်တာတို့ပတ်ကင်ပိတ်တာတို့နိုင်ငံပို့ export ကုန်ထုတ်တာတို့ကြီးထုတ်တာတို့ပစုံခွာတာတို့ငားခွာတာအဲ့ဒီလုပ်ငန်းတွေကိုလိစားရတာတကယ်လို့ဒီကိစ္စကိုကင်တွယ်လို့မြန်ထိုင်းစီဝါရေးကိုပိတ်ဆို့တဲ့သဘောတည်းရောက်လို့ရှိရင်မြန်မာအလုပ်လက်မဲ့ဖြစ်သွားနိုင်တယ်တမျိုးနယ်မှာဆိုအနည်းဆုံး3သိန်းလောက်ရှိတယ်ဗျာပင်လယ်နဲ့ပတ်သက်တဲ့လုပ်ငန်းကိစ္စတမျိုးနယ်3သိန်းလောက်ရှိတယ်ထိုင်းနိုင်ငံမှာဆိုရင်ကောက်ပိုင်းခရိုင်ဗျာပစုတ်ခရိုင်ဗျာအဲခစ်ပေါ်ကြီးကျွန်းဘူးကြီးသမုဆုခါသမုပကာမာချိုင်အဲမျိုးနယ်တစ်ခုမှလုံသားဒီပင်လယ်နဲ့ပတ်သက်ပြီးတော့မှကျွန်တော်တို့တနေရာကိုလူပေါင်း3000လောက်သုံးတာ10ယုံဆိုလို့ရှိရင်ကွာတမျိုးနယ်မှာ10ယုံရှိလို့ရှိရင်လူပေါင်း3000ကျော်ပါပြီဒါတချို့ကျွန်တော်တို့ခံမှန်းတာတမျိုးနယ်မှာဆိုအလုပ်ယုံကရေလုံသားအလုပ်ယုံကလက်တကြီးလို့ယုံတတ်တက်ကိုလူပေါင်း5000လောက်သုံးတဲ့အလုပ်ယုံ3000လောက်သုံးတဲ့အလုပ်ယုံကမြို့နယ်တစ်ခုမှာအနည်းဆုံးလုပ်ငန်း50လောက်ရှိတယ်။ငကြီးလူသားမိခိုးပြီးတော့ရတယ်လို့ဒီမှာနော်။အဲ့တော့ကျွန်တော်တို့မြို့နယ်ပေါင်း5မြို့နယ်လောက်ပြုတ်သွားမယ်ဆိုတော့ကြည့်ရမ်း။ခိုင်းစည်းဝါးရေးကြရင်ကျွန်တော်တို့နိုင်ငံသားတွေကတော့တိန်းကနန်းနဲ့မဟုတ်တန်းကနန်းနဲ့ကိုကျွန်တော်တို့ကလောက်ကြောက်မယ်အခက်အခဲဖြစ်မယ်အလုပ်လက်မဲ့ဖြစ်ရင်လုံးလုံးမိုင်းလုံးလက်မဲ့ဖြစ
်ထိုင်းပင်လယ်စာထုတ်လုပ်တင်ပို့မှုဟာကမ္ဘာမှာတတိယအကြီးဆုံးဖြစ်ပါတယ်ဒါပေမဲ့ဒီလုပ်ငန်းမှာအများဆုံးလုပ်ကင်နေတဲ့ရွှေပြောင်းလုပ်သားတွေအပေါ်ကျွန်းပြုတ်ခိုင်းစေမှုတွေနဲ့လူကုန်ကူးမှုတွေရှိနေကြောင်းသတင်းတွေထွက်လာတဲ့အတွက်ထိုင်းပင်လယ်စာလုပ်ငန်းတင်ပို့မှုဟာမကြသေးခင်နှစ်တွေတုန်းကအတော်လေးနာမည်ပြက်ခဲ့တာပါဒီပြဿနာတွေကိုကျော်လွှားနိုင်ဖို့အတွက်ထိုင်းဆိုရကရေလုပ်သားတွေနဲ့ပတ်သက်လို့နိုင်ငံတကာစံချိန်စံညွတ်နဲ့အညီဥပဒေတွေပြဋ္ဌာန်းခဲ့ပေမဲ့ဒါတွေကိုလုပ်ငန်းရှင်တွေကလိုက်လုံနိုင်တာတွေတော့တိတ်မရှိသေးပါဘူးဥပဒေပါလုံအားကတွေကလည်းနည်းနေသေးတာကြောင့်မြန်မာရေလုံသားတွေကိုဆေးလွှတ်ရေးကိုလည်းမြန်မာလုံသမားဝန်ကြီးဌာနဘက်ကလည်းဆိုင်းငံ့ထားပါတယ်ထိုင်းနိုင်ငံကပင်လယ်ဇာနဲ့ရေထွက်ကုန်တင်ပို့မှုလုပ်ငန်းတွေမှာအလုံသမားရပိုင်ခွင့်ဆိုင်ရာတွေမပေးနိုင်သေးတာကြောင့်ထိုင်းပင်လယ်ဇာလုပ်ခွင့်ပေးထားတဲ့ကုန်သွယ်ရေးဆိုင်ရာအထူးအခွင့်အရေးတွေလက်လွတ်ဆုံးရှုံးရဖို့ရှိနေတယ်ဆိုပြီးအမေရိကန်ကုန်သွယ်ရေးတာဝန်ခံအရာရှိကမကြသေးခင်ကပဲပြောဆိုခဲ့တာပါကုန်သွယ်ရေးဆိုင်ရာအထူးအခွင့်အရေးဆိုင်ငံ့မှုဟာ2020ဧပြီလမှာစတင်တက်ရောက်မှာဖြစ်ပါတယ်ဒီလိုတက်ရောက်မှုရဲ့အကျိုးဆက်ကြောင့်မြန်မာလူသမားတွေအတွက်နေရရင်းကိုအလုံးရင်းနဲ့ပြန်ရတာမျိုးတွေနဲ့အလုံးလက်မဲ့အခြေအနေကိုဆက်ရောက်နိုင်တယ်လို့လည်းဥခိုင်ကြီးကပြောဆိုခဲ့ပါတယ်
ဒီလိုအလုံးနဲ့ခင်ရပြန်ရင်ဓမ္မကြီးတွေကိုပြန်မပြန်ရင်ဒီမှာအဲ့လိုပေါ့ရတဲ့လူကဝင်လို့ရင်းနေတယ်ပဲတရားဝင်ရနေတရားဝင်ဖြစ်သွားနိုင်တာကျွန်တော်ခံမှန်းတယ်အဲ့တော့ထိုင်းလုံလိုက်ရှင်ကြီးလည်းဒီကြော်ဒီမှာတော့တော်တော်ကြီးကိုဒီတုံ့လောက်နေတာပေါ့ဒီရက်ပိုင်းမှာ
GSP အစီအစဉ်လို့ခေါ်တဲ့အမေရိကန်ပြည်ထောင်စုရဲ့ကုန်သွယ်ရေးဆိုင်ရာအထူးခွင့်ရေးကိုခံစားခွင့်ရှိတဲ့နိုင်ငံတွေအတွက်သက်မှတ်ကုန်ပစ္စည်းတွေအပေါ်အမေရိကန်ကအခွန်ကင်းလွှတ်ခွင့်ပေးထားတာဖြစ်ပါတယ်။ကုန်သွယ်ရေးဆိုင်ရာအထူးအခွင့်အရေးဆိုင်ငံ့မှုဟာအမေရိကန်ဒေါ်လာ 1.3 ဘီလီယံရှိတယ်ဆိုပြီး Bloomberg သတင်းမှလည်းဖော်ပြထားပါတယ်။ထိုင်းနိုင်ငံမှာလည်းထိုင်းစီးပွားရေးကျဆင်းနေတာကြောင့်အောက်တိုဘာလထဲမှာပဲစက်ရုံသုံးရုံကဟာရုတ်တရက်ပိတ်ပစ်လိုက်ရပြီးထောင်ကနန်းရှိတဲ့မြန်မာလူသမားတွေအလုပ်လက်မဲ့ဖြစ်ခဲ့ရပါတယ်ရှင်။